ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ဟာမြန်မာနိုင်ငံကိုတွားရောက်နေပြီဖြစ်ပြီးနေပြည်တော်မှာကျင်းပတဲ့အာဆီယံနဲ့အရှေ့အာရှညီလာခံညှက်ကိုတက်ရောက်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့တွဲဖက်ပြောခွင့်ရ Foreign Hack ကတနင်္လာနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The Secretary General is on his way now to Myanmar where he will attend the 6th summit between the United Nations and the Association of Southeast Asian Nations and the 9th East Asian Summit
ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဟာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်အဲ့ဒီမှာကုလသမဂ္ဂနဲ့အာဆီယံနိုင်ငံတွေရဲ့6ချိန်မြောက်ညီလာခံကိုရော6ချိန်မြောက်အရှေ့အာရှထိပ်သီးညီလာခံကိုပါတက်ရောက်မှာဖြစ်ပါတယ်။အတွင်းရေးမှူးချုပ်ဟာအဲ့ဒီညီလာခံတွေမှာဘေးပန်းဆွေးနွေးပွဲတွေအဖြစ်မြန်မာသမ္မတအပါအဝင်တခြားခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ
်။မစ္စတာဘန်ကီမွန်ဟာမြန်မာနိုင်ငံမှာရှိနေစဉ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုလည်းတွေ့ဆုံမှာဖြစ်ပြီးမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကမြန်မာနိုင်ငံရဲ့လူခွင့်ရဆိုင်ရာနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှာလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်မူကြမ်းတစ်စောင်ကိုတင်သွင်းခဲ့ပြီးမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားဖို့နဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကိုကြိုဆိုခဲ့ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်တွေကဆိုးရတဲ့အခြေအနေတွေလိုလူခွင့်ရဆိုင်ရာစိန်ခေါ်မှုတွေကိုဖြေရှင်းဖို့နဲ့မြန်မာနိုင်ငံတွင်သတင်းသမားတွေနဲ့လူခွင့်လှုပ်ဆောင်သူတွေကိုအန္တရာယ်မရှိအောင်လှုပ်ဆောင်ပေးဖို့ပါတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟာမြန်မာနိုင်ငံကအပြန်မှာအော်စတြေးလျနိုင်ငံ Brisbane မြို့မှာကျင်းပမယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။